ဆရာဦးရောဘတ်ဆန်အောင်တို့ပေါ့နော်ဒီမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ကိုတရားဆွဲဆိုသွားမယ်လို့သိရပါတယ်ရှင်ဘယ်လိုမျိုးတရားဆွဲဆိုသွားဖို့ရှိရလဲသိချင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ကအင်းဝါအချုပ်ဆိုင်ကအသက်မပြည့်သေးတဲ့အိမ်ပေါ်လေးတွေကို၅နှစ်တာလောက်ကျုံနောင်ထားပြီးတော့ဒုက္ခလသလည်းအပြည့်ဝမပြီးလူ့အခွင့်အရေးချိုးဖောက်ပြီးရရဆက်ဆက်ညှိမှနှိပ်စက်မှုကြီးတွေ့လွန်နေတယ်အဲ့ဒါဟာရာဇဝတ်မှုကြီးတွေဖြစ်တယ်ဒါကိုလူ့အခွင့်အရေးကော်မရှင်ကသက်ဆိုင်ရာရဲစခန်းမှာအမှုပွင့်မှုအတွက်ကိုမဆောင်ရွက်ပေးနဲ့ငွေကြေးနဲ့ညှိနှိုင်းပေးတယ်ဆိုတာဒါပြောမယ်ဆိုရင်တော့အရတဘောအရအမှုပွဲစားပုံစံမျိုးကုန်သမားရီလူကြီးပုံစံမျိုးဖြစ်ပေမဲ့လို့တရားဥပဒေအရကတော့ဒါရာဇဝတ်မှုပဲဖြစ်တယ်အဲ့တော့ဒီရာဇဝတ်မှုကိုရဲစခန်းမရောက်အောင်ရဲစခန်းမှာအမှုမပွင့်အောင်ပြုလုပ်ခြင်းဟာမှုရင်းထိန်ချမှုဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကနောက်အခါမှာအဲ့ဒီလိုအပွဲစည်းတွေကမကျူးလွန်တော့အောင်ဆိုပြီးတော့နော်ရာဇဝမှုရဲ့ပင်မမူလမှုတွေစစ်စစ်ပိုင်ခွင့်အာဏာရှိတဲ့ရန်ကုန်တိုင်းဒေသကြီးတရားလွတ်တော်မှာတရားစွဲဆိုနိုင်မှုအတွက်နိုင်ငံတော်တမလာကြီးစီမှာတရားစွဲဆိုခွင့်ပြုမိန်တောင်းခံမှာဖြစ်ပါတယ်အဲ့ဒါကိုတမလာကြီးစီကနေရရှိလို့ရှိရင်ကျွန်တော်တို့ကရန်ကုန်တိုင်းဒေသကြီးတရားလွတ်တော်မှာစတင်ပြီးတော့တရားစွဲဆိုတော့မှာဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့တို့ကအလုတ်တော်ဝန်တန်းဆောင်ရင်းနဲ့ဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်တရားစွဲဆိုခွင့်ပြုမိန်ဟာရာဇဝတ်ကျင့်တော်ဦးရေပုံမှန်198ရဲ့လိုအပ်ချက်ဖြစ်လို့ပါတရင်တော့ CRC ကလည်းအချက်နဲ့တချို့စောင့်ခံထားပါတယ်ကျွန်တော်လည်းပဲကိုယ်တိုင်ရှင်းပြနေပါတယ်အဲ့ဒါတွေရပြီဆိုရင်လာစမ်းမှကျွန်တော်တို့စတင်ထုတ်ရှားတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဒီလိုမျိုးတရားဆွဲဆိုတဲ့အခါမှာသူတို့ကိုဘယ်ပုံမှန်တွေနဲ့တက်ပြီးတော့တရားဆွဲဆိုဖို့ရှိပါလဲရှင
်အဲဘယ်ပုံမှန်တွေနဲ့လဲဆိုသူတို့ထင်ကြံခဲ့တဲ့ပြည်မှုပုံမှန်တိုင်းနဲ့သူတို့ဆွဲမှာပါသုံးသောအရာနဲ့ပြင်းထန်နာကျင်စေတဲ့လက်ချိုးမှု325ဒါနဲ့မှုမှု326နော်နောက်တခြားသောဥပဒေပုံမှန်တင်နဲ့နှွေပြီးတော့ဒါထိန်ချမှုနဲ့ဆွဲမှာဖြစ်ပါတယ
်အဲ့ဒီကော်မရှင်မှာတာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကိုတရားဆွဲဆိုမှာလားလူပုဂ္ဂိုလ်တဦးတယောက်အဲ့လိုမျိုးနာမည်တက်ပြီးတော့တရားဆွဲဆိုမှာလားရှင
်ပြောမယ်ဆိုရင်အဲ့ဒီကိစ္စမှာပါဝင်ပတ်သက်တဲ့ကော်မရှင်လူကြီးတွေကိုဆွဲမှာပဲအဲ့ဒီကိစ္စမှာပါဝင်ပတ်သက်ပြီးတော့ဆုံးဖြတ်ပေးကြတဲ့ပုဂ္ဂိုလ်တွေညှိနှိုင်းပေးတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့တရင်တော့ကိုဟောက်လာပြူလာလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေတော့မနေ့ကဖြေချားချက်မှလည်းပဲကိုယ်တိုင်ကလည်းအိမ်မို့ရိုက်တာပဲဆိုတာမျိုးဒီပေါ်ပြက်ပြက်ပြောတဲ့ပုဂ္ဂိုလ်တွေအားလုံးကိုဒါထိန်ချမ်းမှုနဲ့တရားစွဲဆိုမှဖြစ်ပါတယ
်ဟုတ်ကဲ့ဒီလိုတရားစွဲဆိုတဲ့အခါမှာဆရာဦးရောဘတ်ဆန်းအောင်အနေနဲ့တရားလိုပြုတ်ပြီးတော့ဆွဲဆိုမှလားရှင
်ဟုတ်ပါတယ်ကျွန်တော်ကိုယ်တိုင်ကတရားလိုလုပ်ပြီးတော့ဆွဲမှာပါအဲ့တော့ဒါနဲ့ပတ်သက်လို့အနေနဲ့ရကချင်းနေရှိရတယ်လေပြူအောင်ပါဝင်ဆောင်ရဲမှာဖြစ်တယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးလေးစားလိုက်နာတဲ့ဒေါ်နော်ဦးနာတို့ဦးနေမျိုးစင်တို့ဦးတင်ကျော်တို့ကိုတင်ထွတ်ပိုင်တို့နောက်ဘဂတာတကတာရဲဝော်များလဲဝန်းရံပြီးတော့ဒါကိုကျွန်တော်တို့အကောင့်တွေပို့ဆောင်ရဲမှာဖြစ်ပါတယ်
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကသူတို့ဖြည့်ရှင်ဆောင်ရွက်တဲ့အခါမှာသူတို့ကော်မရှင်အပြင်ပေါ့နော်အထွေထွေအုပ်ချုပ်ရေးမှုတွေပါဝင်တယ်တခြားပေါ်ရဲတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့ပြောကြားထားတာရှိပါတယ်ရှင်အဲ့ဒီခါကျတော့ဆရာတို့အနေနဲ့ဒီလိုမျိုးအမှုကိုထိန်ချန်ထားတဲ့အနေနဲ့တရားစွဲဆိုတဲ့အခါမှာကော်မရှင်ကိုပဲတည်ထောင်တရားစွဲဆိုမှာလားဖြည့်ရှင်ဆောင်ရွက်တဲ့အခါမှာပါဝင်တဲ့သူတွေနဲ့ပတ်သက်ပြီးတော့ဘယ်လိုစီစဉ်ဆောင်ရွက်ဖို့ရှိပါလဲရှင
်အဲကျွန်တော်တို့လိုအပ်တဲ့အစိတ်အပိုင်းကိုထပ်ပြီးတော့တိုးဖြည့်ပြီးတော့ပြောဆိုဆိုသွားမှာပါတို့တော့အဥတီတာကတော့ဒီမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအဓိကဥတီပါတယ်ကြီးမားတဲ့ရာဇဝမှုကြီးတွေကိုအဲ့လိုကျေးပေးကြတဲ့ငွေနဲ့ပေးလျော်မယ်ဆိုရင်ငွေများတရားနိုင်တဲ့တရားစီရင်ပုံစံမျိုးကျွန်တော်တို့ဒီအစင်လာတို့ကိုပပျောက်စီလိုတဲ့ရွေကျဲနဲ့လုပ်မှာပ
ါဟုတ်ကဲ့ပါအခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအခုလိုမေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်